Russia Tsar တပ်ခေါင်းဆောင် Yevgeny Prigozhin တည်ဆုံသွားပြီလို့ယူဆထားတဲ့လင်းရင်ပြတ်ကျမှုဟာလုံခြံဖောက်ခွဲမှုကြောင့်ဖြစ်တယ်လို့ American ထောက်လှမ်းရေးရဲ့ကနဦးသုံးသပ်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲ Russia သမ္မတ Putin ကတော့သူ့ရဲ့23နှစ်ကြာအုပ်ချုပ်မှုအပေါ်အကြီးမားဆုံးချင်းချောက်မှုအခြေအနေတရက်ကိုဖော်ဆောင်ခဲ့သူအဖြစ် Prigozhin ကိုအမွှန်းတင်ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုင်ကနေစူးစီးတင်ပြထားပါတယ်ခင်ဗျာ။
ရုရှားကြီးစားတပ်ဖွဲ့ဘက်ကနာအကြီးအကဲရိုက်ဂနီပရီဂိုရှင်တည်ဆုံသွားပြီလို့အမေရိကန်ကယူဆကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကကြားသာပြည်နေမှာပြောပါတယ်။ဒါပေမဲ့လေရင်ကိုဒုံးချီနဲ့ပြစ်ချခဲ့တဲ့ဆိုတဲ့ဖော်ပြချက်တွေကတော့မှန်တယ်လို့ယတိပြန်မပြောနိုင်ကြောင်းပင်တဂွန်ပြောခွင့်ရဖက်ရိုက်ဒါကကြားသာပြည်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Our initial assessment is that it's likelyPrigozhin was killed.
ကနဦးစမ်းစစ်ချက်တွေအရတော့ Prigozhin တိတ်ဆုံးသွားခဲ့ပြီဖြစ်ပုံရပြီးအခြေအနေကိုဆက်ပြီးစမ်းစစ်နေပါတယ်။အခုအချိန်ထိတော့ဘာအချက်လက်မှမရှိသေးပါဘူး။မြေပြင်ကနေဝေဟင်ပစ်ဒုံးကျည်အသုံးပြုခဲ့တယ်ဆိုတာမျိုးသတင်းတွေမှာဖော်ပြနေကြပါတယ်။ဒီအချက်လက်မှန်တယ်လို့ယတိပြတ်မပြောနိုင်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်။မြေပြင်ကနေဝေဟင်ပစ်ဒုံးကျည်တုံးတယ်ဆိုတဲ့သတင်းအချက်တဲလွန်စားမရှိပါဘူး
။ Prigozhin ကိုပြစ်မှတ်ထားခဲ့တာတေချာသလောက်ရှိချောင်းကနေဦးစစ်သုံးသက်ချက်မှာကောက်ချက်ချထားကြောင်းရုရှားသမ္မတပူတင်ဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သမိုင်းကြောင်းရှိခဲ့တာနဲ့အခုပောက်ကွဲမှုဟာကိုက်ညီနေတယ်လို့အမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကပြောပါတယ်။တရားဝင်မှတ်ချက်ပေးပြောဆိုခွင့်မရှိတာကြောင့်အမည်မဖော်တဲ့တာဝန်ရှိသူတွေကပောက်ကွဲမှုအကြောင်းရင်းအချက်လက်တွေကိုတော့မပြောပါဘူး။ရုရှားနိုင်ငံမော်စကိုမြို့တော်ကနေစိန့်ပီတာစဘတ်ကိုဥတီပြန်တဲ့နဲ့လေရင်ပြတ်ကျမှုမှာပရီဂိုရှင်နဲ့လက်ထောက်တော်များများလည်းပါတယ်လို့အများကရှုမြင်ထားကြပါတယ်။တိတ်ဆုံးသူရုပ်အလောင်း၁၀လောင်းတွေ့ရှိထားပြီးဘဲကနာအဖွဲ့တွင်ကအမည်မဖော်တဲ့သတင်းရှိမြစ်တွေကိုကိုးကားပြီးပရီဂိုရှင်သေပြီလို့မီဒီယာတွေကဖော်ပြကြပေမဲ့တရားဝင်အတည်ပြုချက်တော့မရှိသေးပါဘူး။ရုရှားကြီးစားတပ်ဖွဲ့ဘဲကနာရဲ့အကြီးအကဲရက်နီပရီဂိုရှင်အပါအဝင်ပြစ်ချသွားတဲ့လင်းပေါ်မှာလိုက်ပါသွားကြသူတွေရဲ့မိသားစုတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကကြာသာပတိနေမှာဝမ်းနဲ့ချီးကွဲရကြောင်းပြောဆိုလိုက်ပါတယ
်ပရီဂိုရှင်ကယောဇနာဝချင်းတော
်ပရီဂိုရှင်ကိုတိခဲ့တာကြာပါပြီ1990အစောပိုင်းကတည်းကပါသူဟာအခက်အခဲတွေအများကြီးကြုံတွေ့ခဲ့ရသူဘဝမှာအမှားကြီးတွေလည်းရှိခဲ့သူပ
ါလေရင်ပြည့်ချမှုကိုအပြည့်အဝစုံစမ်းစစ်ဆေးသွားမယ်လို့လဲရုရှားသမ္မတပူတင်ကထပ်လောင်းပြောပါတယ်ရုရှားမှာဗုဒ္ဓနေ့ကလင်းရင်တစင်းပြက်ကြပြီးလူ၁၀ဦးသေဆုံးကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုလိုပြောဆိုခဲ့ပါတယ
် I don't know for fact what happened but I must trust
ဘာဖြစ်တယ်လဲဆိုတော့မသိပါဘူးဒါပေမဲ့ကျွန်တော်မှဩပါဘူ
းပြီးခဲ့တဲ့ဇွန်လနှောင်းပိုင်းမှာရုရှားစစ်တပ်ခေါင်းဆောင်ပိုင်းကိုဖိစံပုန်ကန်ခဲ့ပြီးနောက်ပိုင်းပရီဂိုရှင်ရဲ့ကန်ချမာနဲ့ပတ်သက်ပြီးအမျိုးမျိုးထင်ကြေးပေးခဲ့ကြတာပါယူကရိန်းစစ်ပွဲမှာရုရှားစစ်တပ်နဲ့အတူပူးပေါင်းတိုက်ခိုက်နေတဲ့ဘက်ကနာချီစာတပ်ကိုတီထောင်သူပရီဂိုရှင်ဟာဘဲလာရုစ်ကိုထွက်ခွာမှာဖြစ်ကြောင်းရုရှားအစိုးရကပြောခဲ့ပါတယ်ဒါပေမဲ့လည်းပရီဂိုရှင်ကိုရုရှားမှာတွေ့နေရကြောင်းသတင်းတွေထွက်လာခဲ့ပြီးနောက်မှာတော့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးလည်းမရှင်းမလင်းဖြစ်ခဲ့ကြပါတယ်ရှင်